ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုဖြေရှင်းသွားဖို့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုပြည်ခိုင်ဖြိုးပါတီကပြည်ထောင်စုလွှတ်တော်မှာဒီကနေ့အစိုးတင်သွင်းခဲ့ပြီးတော့ဒီအစိုးကိုအတိုက်အခံ NLD ပါတီကလည်းထောက်ခံလိုက်ပါတယ်။အကြောင်းဆောင်ကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်ဖြေရှင်းမှုကြံနေသေးတဲ့နိုင်ငံရေးပြဿနာတွေကိုအောင်မြင်မြင်နဲ့ချောချောမွေ့ဖြည့်ရှင်းသွားနိုင်ရည်အတွက်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးသင့်တယ်ဆိုပြီးပြည်ခိုင်မျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်ထွန်းကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအရေးတကြီးအဆိုတရတင်သွင်းခဲ့တာပါ6ပွင့်ဆိုင်ဆိုတာကသမရတက်မတော်ကာကွယ်ရေးဦးစည်းချုပ်ဒေါ်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့တိုင်းရင်းသားကိုယ်စားလှယ်တူဦးတို့ဖြစ်ပါတယ်ဒီအဆိုကိုလွှတ်တော်အတွင်းကန့်ကွက်သူမရှိအတည်ပြုခဲ့ကြောင်းသိရပါတယ်ပြည်ခိုင်မျိုးပါတီအနေနဲ့ဘာကြောင့်ဒီအဆိုကိုတင်သွင်းရတာလဲဆိုတာနဲ့ပတ်သက်လို့ပြည်ခိုင်မျိုးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလဆွေက VOA ကိုရှင်းပြပါတယ
်နိုင်ငံရေးအချက်အလက်ခုကိုတတ်နိုင်တဲ့ဘလောက်ဖြစ်လို့မယ်ဆိုတဲ့စိတ်ကူးနဲ့ဒီအဆိုတင်တယ်လို့ကျွန်တော်တို့ထင်ပါတယ်ဒါဒီကိစ္စကပါတီကဆုံးဖြတ်ပါတယ်ဆုံးဖြတ်ပြီးတော့မှဒါကျွန်တော်တို့လည်းဒါလေးကိုရှင်းပြပြီးတော့မှလွှတ်တော်မှာတင်တဲ့အခြေအနေဖြစ်ပါတယ်ဥပမာညာတော်အောင်သားစုကြည်တို့ကလေးဝင်ဆိုင်တွေ့ကျင်တယ်အဲအဲ့ဒီမှာဒီပါတီကအဲခုနပြောသလိုပေါ့နော်6ပွင့်ဆိုင်တွေ့နိုင်ကောင်းတယ်ဒါဆိုရင်ပိုတဘာဝကြာပေါ့နော်ခုနသမရာကြီးခေါ်တွေ့သလို14ရောက်ဒီပါတီကြာတော့လဲဟန်ပြလို့လို့ဖြစ်သွားတဲ့ခါကျတော့အနှစ်မပါဘူးပေါ့နော်အဲ့ရမျိုးပုံစံဖြစ်နေတဲ့ကြောင့်ပါတီကနေအဲ့လိုလှမ်းပြီးတော့ထောက်လိုက်တဲ့သဘောဖြစ်ပါတယ်ပြောလင်းထားတဲ့အတိုင်း2015အလုံးပေါ့ဗျာနာရီဖြောင်ပြူးတဲ့မြန်မာနိုင်ငံဟိုလမ်းကိုလျှောက်ချင်ကြတာပေါ့အဲ့ဒါကြောင့်အဲ့ဒီ6ယောက်ကဆွေးနွေးလိုက်ရင်တော့တာယာတဲ့လမ်းကြောင်းကိုတစ်ခုကိုရောက်လိမ့်မယ်လို့ပြောလင့်ပြီးတော့ဒီလိုတင်တယ်လို့ကျွန်တော်ထင်ပါတယ်ဗျ
NLD ပါတီနဲ့ပါတီရဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကတော့သူကိုယ်တိုင်အပါအဝင်နိုင်ငံတော်သမရတက်မတော်ကာကွယ်ဦးစည်းချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့၄ဦးတွေ့ဆုံဆွေးနွေးမဲ့၄ပွင့်ဆိုင်ကိုတောင်းဆိုထားခဲ့တာပါ။ဒါပေမဲ့ပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းတဲ့ပြည်ကံမျိုးပါတီရဲ့6ပွင့်ဆိုင်အဆိုကိုသူတို့ NLD ပါတီကထောက်ခံကြောင်း NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကဆိုပါတယ
်။ကျွန်တော်တို့ကတော့လည်းပေါ်ထောက်ခံပါတယ်အကုန်လုံးကထောက်ခံတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီလိုလေကျွန်တော်တို့အမျိုးသားဒီမိုကြီးဖွဲ့ချုပ်ခဲ့မှုကဒီအထူးသဖြင့်ပါဠိစာနာပြည်အမျိုးသားပြန်လဲတင်းရရေးပြုစုဆွေးနွေးညီနိုင်ရှိရှာရေးဆိုတာဖွဲ့ချုပ်ကတောက်လျှောက်ရပ်တည်လာတဲ့မူရဲ့လေပြုတဲ့အခါကျတော့ကျွန်တော်ကဒါနဲ့ပတ်သက်လို့ကျွန်တော်ဖွဲ့ချုပ်ကထောက်ခံတာပေါ့ဒါတော့ကျွန်တော်တို့ကခုနဆိုခဲ့ခုနရှင်းလင်းတင်ပြချက်တို့ပေါ့တိုက်အနာဂတ်အတွက်မျိုးဆက်သစ်တွေအတွက်နောက်တစ်ခုကအမျိုးသားပြန်လဲတင်းရရေးအတွက်ပြုစုညီနိုင်တောင်းလာနေတဲ့ဆန္ဒတွေပြည်ဝရေးအတွက်အောက်တင်လုပ်တဲ့ဒါတခုကိုဒါတောင်အောင်ရှိတဲ့လူတွေဟောလာတောင်အောင်ရှိတဲ့ခေါင်းဆောင်အမေနဲ့တွေ့ဆုံဆွေးနွေးညီနိုင်အဖြေရှာတာကဒီတော်စုဟောလာစနစ်ပေါ်ပေါ်ရေးဒီကြည်ရင်းငင်းငင်းကြီးဒီအဲစသည်ချင်းပေါ့ဗျာနောက်တစ်ခါဟိုတိုင်းရင်းသားလူမျိုးစုများရဲ့အခွင့်အရေးဒီစသည်ချင်းပေါ့တွေ့ဆုံဆွေးနွေးညီနိုင်အဖြေရှာမယ်ဆိုလို့ရှိရင်တော့ဒါပို့ပြီးတော့ပြည့်မြတ်တာပေါ့
ပြည်ခိုင်မျိုးပါတီကအခုတင်သွင်းတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတိုင်းရင်းသားကိုယ်စားလှယ်တူဦးလည်းပါဝင်ပါတယ်အဲ့ဒီတိုင်းရင်းသားကိုယ်စားလှယ်ဟာဘယ်တိုင်းရင်းသားတွေကဖြစ်လာမှလဲဘယ်သူဆိုတာလဲဆိုတာကိုလူတွေကစိတ်ဝင်စားနေကြတာပါဒါနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေသုံးသက်တာက
ကျွန်တော်တို့တိုင်းရင်းသားအားလုံးမှာဆရာငါအင်အားများပါတယ်ဟိုဘုရားအောင်ဆက်ကြည့်ကြရဒါကြောင့်မို့လို့လေကျွန်တော်တို့အခုမြန်မာပြည်ရဲ့အနေအထားမှာဒုတိယသမ္မတကိုဆန်းဒုတိယသမ္မတတယောက်တင်ထားရဲဆိုတယ်ဒါခံမမိပါပါအဲဒါလို့ဆိုရင်နားလေကျွန်တော်အမြင်ကတော့တက်ခိုင်ကြီး nominate လုပ်ပြီးပေးလိုက်တဲ့လူကတော့မဖြစ်သင့်ဘူးပေါ့အားလုံးကဝိုင်းပြီးတော့ခင်ဗျာကျွန်တော်တို့ကိုစားသွားပါဆိုတဲ့လူပဲဖြစ်သင့်တယ်လို့ကျွန်တော်မြင်ပါတယ်ဗျာဟုတ
်ဒီကနေ့လွှတ်တော်မှာတင်သွင်းအတည်ပြုခဲ့တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဆိုကို88ကျောင်းသားများအဖွဲ့ကလည်းကြိုးစားကြောင်းသဘောထားတည်းထုတ်ပြန်ထောက်ခံခဲ့ပါတယ်ခင်ဗျာ